မြန်မာနိုင်ငံမှာအစိုးရရဲ့ပြုပြင်ပြောင်းလဲမှုတွေကမကြာခင်နှစ်တွေအတွင်းစီးပွားရေးတိုးတက်မှုတွေထောက်ပံ့ပေးနေတယ်လို့အခု2015ခုနှစ်မှာလည်းတိုးတက်မှုတွေဆက်ပြီးရှိနေတယ်လို့အာရှဖွံ့ဖြိုးရေးပန်း ADB ကဒီနေ့ထုတ်ပြန်တဲ့2015အစီရင်ခံစာမှာဖော်ပြပါတယ်။2015 ADO အာရှဒေတာဖွံ့ဖြိုးတိုးတက်မှုအလားအလာအတွက်ချက်မှုအရမြန်မာနိုင်ငံအတွက်2015-16ဘဏ္ဍာရေးနှစ်အတွင်းစီးပွားရေးကြီးထွားမှုဟာ 8.3 ရာနှုန်းထိရှိလာမယ်လို့ ADB ကခန့်မှန်းထားပါတယ်။ဒါအပြင်2016ခုနှစ်ထဲမှာလည်းစီးပွားရေးကြီးထွားမှုက800နှုန်းအထက်မှာပဲရှိနေနိုင်တယ်လို့တွက်ချက်ထားတာပါ။ဒါဟာမြန်မာနိုင်ငံကပြုပြင်ပြောင်းလဲမှုတွေဆက်ပြီးလုပ်နေတဲ့အတွက်ရင်းနှီးမြှုပ်နှံမှုတွေဝင်လာစေသလိုမြန်မာနိုင်ငံရဲ့စီးပွားရေးဝန်ကျင်ပိုကောင်းလာတာနဲ့အရှိတောင်အာရှဒေတာရင်းစီးပွားရေးပုံမပေါင်းစည်းနိုင်မှုတွေကြောင့်လို့ ADB ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယအကြီးအကဲပီတာဘရင်ဘောကပြောပါတယ်။ဗဏ္ဍာရေးတောင်းဝင်မြန်မာလာတယ်လို့လောက်ခလာစားတိုးလာဖို့ပါရှိတာကြောင့်ပြည်တွင်းဝယ်လိုအားကိုတိုးလာစေမှာဖြစ်တယ်လို့ဒီနှစ်ထဲမှာပဲငွေကြေးဖောင်းပွက်မှုနှုန်းက 8.4 ရာနှုန်းထိမြင့်တက်လာနိုင်ပေမယ့်နောက်နှစ်ထဲမှာတော့6ရာနှုန်းထိပြန်ချသွားဖို့ရှိတယ်လို့လည်းခန့်မှန်းထားပါတယ်။မြန်မာနိုင်ငံင်းနဲ့စီးပွားရေးပြည်ပင်ပြောင်းလဲမှုတွေကြောင့်တိုးတက်မှုတွေရှိလာနေပေမယ့်အချိန်ကအဆောက်အဦနဲ့တိုးတက်အောင်လှုပ်ဆောင်ဖို့စီမံအုပ်ချုပ်မှုနဲ့ပြည်သူဝန်ဆောင်မှုအားကောင်းအောင်လုပ်ဖို့လူသားရင်းမြစ်ဖွံ့ဖြိုးဖို့ပုဂ္ဂလိကကဏ္ဍတိုးတက်အောင်လုပ်ဖို့နဲ့စိုက်ပျိုးရေးကဏ္ဍကောင်းမွန်အောင်လုပ်ဖို့လိုမျိုးဖွံ့ဖြိုးရေးဆိုင်ရာစိန်ခေါ်မှုတွေရင်ဆိုင်နေရဆဲဖြစ်တယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။ဒါအပြင်လိုအပ်ချက်အနေနဲ့မြန်မာလူငယ်တို့ကိုခေတ်သက်စီးပွားရေးနဲ့ကိုက်ညီမဲ့အခန်းကဏ္ဍတွေမှာပါဝင်နိုင်အောင်ကာယညာနာအရေးသွေးဖြစ်တင်းပေးဖို့ပါလိုအပ်နေတယ်လို့ဆိုပါတယ်။